Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ25ရက်တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုက်တိုမီတာ79နဲ့25ရုပ်ကနေတက်ရိုက်အတန်လှည့်နေပါခင်ဗျာကျွန်တော်တို့အောင်မဒီညနေခင်းစီစဉ်နေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျာထွေးပါAmerican Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကျိုးတင်းငွေနေပါပဲ။ပါတီဥက္ကဋ္ဌ Debbie Shorts ယာရုကနေနှုတ်ထွက်မဲ့အကြောင်းကိုကြေညာလိုက်ပါရယ်။တခါဒီလောင်းနိုင်ငံမှာကျင်းပနေတဲ့ ASEAN နိုင်ငံအဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာတော့တောက်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့ဒီတရုတ်ပေါ်မှာဝေဖန်တာမျိုးကိုမလုပ်ခဲ့ပါဘူး။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြေညာပေးသွားပါမယ်ရှင်
။ကောင်းပါပြီခင်ဗျာ။ဒီကနေ့တင်းလှန်လေးညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့
ဒီကုလုံးမဲ့ဒီလက်စပြစစ်ပင်လုံးကြီးလာခံအတွက်အပြင်မကပဲဒီကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတော်မှာတနည်းဖြစ်ရှိတဲ့နီးနီးလာနေတဲ့ကြာနိုင်နေတယ်လို့ပြောရမယ
်ဒါတော့ဒီမိုင်ဂျာရန်ကတိုင်းသာလက်နက်ကင်အဖွဲ့ညီလာခံဘောလူငယ်တွေရဲ့မျှော်လင့်ချက်ပါဒါအပြင်ဒီဘုံအဟောင်းရှာတွေ့ခဲ့တာနောက်ဒီအေယာဝတီချင်းတွင်းနဲ့ငဝင်မြစ်ရေစိုးရင်ရေမက်ကိုရောက်ရှိနေတာနဲ့နိုင်ငံတကာသတင်းမှာတော့အာဖဂန်နစ္စတန်မှာစစ်ပွဲတွေပြည်ပခါတွေကြောင့်လူအသေးအပြောက်စံချိန်တွေမြင့်မားလာခဲ့တာဒီလိုအကြောင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရန်နိုင်တို့ကတင်ပြပေးပါအောင်ခင်ဗျာ
American Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကျိုးတင်းငွေနေနေမှာပဲပါတီဥက္ကဋ္ဌ Debbie Wasserman Shorts ကယာရုကနေနှုတ်ထွက်မဲ့အကြောင်းကြေညာလိုက်ပါတယ်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်နိုင်ငံသားရေးဝန်ကြီးရောင်း Hillary Clinton ကိုဒီညီလာခံမှာတရားဝင်အတည်ပြုမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုတွေမှာ Mrs. Clinton အတွက်ထင်မှတ်မထားတော့အောင်နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ Vermont ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့မဲဆွယ်လှုပ်ရှားမှုတွေတချိန်တိုးအကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သရော်တာတွေလုပ်ခဲ့တဲ့ email တွေပေါက်ကြားခဲ့ချိန်မှာပဲအခုလိုနှုတ်ထွက်မဲ့အကြောင်းကြေညာတာပါ။ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာကော်မတီဥက္ကဋ္ဌဖလော်ရီဒါပြည်နယ်ထက်လွတ်တော်မဲ့ Wasserman Shorts အနေနဲ့ဒီသတင်းပတ်ဒီဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ပါတီညီလာခံအပြီးမှသာဒီတရားဝင်နှုတ်ထွက်လိမ့်မယ်လို့အစောပိုင်းကမျှော်လင့်ခဲ့ကြတာပါ။လွန်ခဲ့တဲ့တနှစ်ခွဲကာလလောက်အတွင်းဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအကြားအပြန်အလှန်ဆက်သွယ်ခဲ့ကြတဲ့ email 2000လေးပါးကို WikiLeaks အဖွဲ့ကဖွင့်ချခဲ့ပြီးတဲ့နောက် Mr. Sanders ကလည်းသူနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။ပေါ်ကြားခဲ့တဲ့ email တွေနဲ့ပတ်သက်လို့တော့ Mr. Sanders ကတိတ်ကိုရှက်စရာကောင်းတဲ့ကိစ္စပဲလို့ဆိုပေမဲ့ဒီ email တွေနဲ့ပတ်သက်လို့သူတိတ်ပြီးတော့မအံ့ဩတဲ့အကြောင်းနိုင်ငံလုံးဆိုင်ရာပါတီညီလာခံကော်မတီဟာဒီ Hillary Clinton ကိုထောက်ခံပြီးတော့သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုစန့်ကျင်ခဲ့တယ်ဆိုတာကိုလွန်ခဲ့တဲ့ဒီ6လလောက်ကတည်းကသူပြောနေခဲ့တာဖြစ်တယ်လို့ Mr. Sanders က CNN သတင်းဌာနနဲ့ဒီတွေ့ဆုံမေးမြန်းကမ်းအတွင်းမှာပြောသွားပါတယ်ရှင်
American ပြည်တော်စု Florida ပြည်နယ်က night club တစ်ခုမှာဒီလနေ့မနက်အစောပိုင်းကပစ်ခတ်မှုကြောင့်လူနှူးသေဆုံးပြီးတော့ဒီပစ်ခတ်မှုနဲ့ဆက်ဆက်ပြီးတော့လူတဦးထက်မနည်းကိုလည်းဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ဖလော်ရီဒါပြည်နယ်ဖို့မိုင်ယာမြို့ Club Blue Night Club အပြင်ဘက်မှာဒီလနေ့မနက်စောပိုင်းကဖြစ်ခဲ့တဲ့ဒီပစ်ခတ်မှုအတွင်းမှာလူပေါင်း14ယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့ပြီးတော့တချို့လည်းဒဏ်ရာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီပစ်ခတ်မှုမှာပါဝင်နိုင်တဲ့သူတွေကိုရှာဖွေတွေ့ရှိနိုင်ဖို့အတွက်အဲ့ဒီနေရာတစ်ဝိုက်မှာရှာဖွေမှုတွေကိုလှုပ်ဆောင်နေတယ်လို့ရဲကကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့လကလည်း Florida ပြည်နယ် Orlando မြို့ကလိန်တူချစ်သူတွေရဲ့ night club တစ်ခုအတွင်းပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့လူပေါင်း49ဦးသေဆုံးခဲ့တဲ့အတွက်2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်တနက်ထိန်ချုံမှုကိစ္စအပေါ်တော်အားပေးမှုတဖန်ပြန်လဲဖြစ်ပေါ်စေခဲ့ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံတွင်ဘက်မြို့အနီး Bavaria ပြည်နယ် Ansbach မြို့မှာဒီကိုကိုကိုအသေးခံဘုံးပေါက်ခွဲခဲ့တဲ့ Syria နိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာဆေးရောဂါဝေဒနာနဲ့ဆေးဝါးကုသခံခဲ့မှုသူဖြစ်တယ်လို့တေချောင်းကြံစီဖို့နှစ်ကြိမ်ကြိုးစားခဲ့တဲ့သူဖြစ်တယ်လို့ဂျာမနီအစိုးရအရာရှိတွေကပြောပါတယ်အန်စပက်မြို့ကဂီတပွဲတော်တစ်ခုတည်းဝင်ခွင့်ပိတ်ပင်ခံခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့တုန်းကဒီအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာမှာလူ12ယောက်ဒဏ်ရာရခဲ့ပြီးဒီအထဲမှာ3ယောက်ကတော့ဒဏ်ရာပြင်ထန်ပါတယ်။ပောက်ကွဲမှုပြီးမှာတော့ပွဲတော်လာကြတဲ့လူ2000ကျော်ကိုဘေးလွရကိုဖယ်ရှားပေးခဲ့ရပါတယ်။အသေးခံဖောက်ခွဲတဲ့သူဟာပြီးခဲ့တဲ့နှစ်ကဂျာမနီနိုင်ငံမှာအများအားဖြင့်ခိုးလုံနေထိုင်ခွင့်ငင်းဆန်ခံထားရသူဖြစ်ပေမဲ့လို့စီးရီးယားမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်သူ့ကိုယာယီနေထိုင်ခွင့်ဆက်ပေးထားတာပါ။သူကဒီဘူလ်ဂေးရီးယားနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းဂျာမနီပြည်ထရေးဝန်ကြီးထိုဘီယာဖလိတ်ကပြောပါရယ်။ဒါပေမဲ့ဘယ်တော့ပြန်ပို့ဖို့စီစဉ်ခဲ့တာတလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အစ္စလာမစ်ဆွေးရောက်တွေနဲ့ဆက်ဆက်မှုရှိမရှိဆိုတာလောလောဆယ်ဆယ်ဘာမှတည်တည်ချာချာမသိနိုင်တဲ့အကြောင်းအန်စပက်မြို့ဆွေးရရှိနေများယုံပြောခွင့်ရတဲ့ဦးကလည်းပြောပါရယ်။ လူတွေရဲ့စိုးရင်ထိတ်လန့်စိတ်တွေပိုပြီးတော့ကျိုးလာစေတဲ့ဒီဆိုးရတဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုပါပဲလို့ဘာဗာရီးယားပြည်နယ်ပြည်ထရေးဝန်ကြီးယိုဟင်ဟာမန်ကလည်းပြောပါရရှင
်ယူရိုနိုင်ငံဘက်ဒက်မြို့မြောက်ဘက်မှာရှိတဲ့စစ်ဆေးဂိတ်တစ်ခုကိုတေဂန်ကားဘုံခွဲသမားတို့ကတိုက်ခိုက်ခဲ့တာကြောင့်၁၁ယောက်ထပ်မင်းနဲ့တေဆုံးသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခလစ်မြို့မှာတနလနေ့ကဖြစ်ခဲ့တဲ့ဒီတေဂန်ဘုံခွဲမှုကြောင့်35ယောက်လဲထံရရသွားတယ်လို့ယူရအနာပိုင်းတွေကပြောပါတယ်တေဆုံးသွားတဲ့သူအများစုဟာမျိုးတွေကိုဝင်ဖို့အတွက်ကားထဲမှာစောင့်နေတုန်းတေဆုံးသွားခဲ့တာဖြစ်တယ်လို့ Rider သတင်းကဆိုပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်တယ်ဆိုတာတော့ချက်ချင်းထုတ်ပြန်ပြောဆိုခြင်းတော့မရှိသေးပါဘူးဒါပေမဲ့ IS အဖွဲ့ကတော့ယူရနိုင်ငံမှာမကြာခဏဆိုသလိုအသေးခံဘုံခွဲတိုက်ခိုက်မှုတွေကိုလှုပ်လို့ရှိပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်ဒီလာဒီ24ရက်နေ့ညပိုင်းကရန်ကုန်အမေရိကန်တန်ရုံအတွင်းပုံမှန်လုံခြုံရေးအစမ်းလေ့ကျင့်မှုတစ်ခုလှုပ်ဆောင်ခဲ့တာမှာပဝင်းချင်းကသူတွေအတွက်အနောက်ရက်တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုပါတယ
် On the evening of Sunday, July 24th, the US Embassy in Yangon held a routine security drill which inadvertently inconvenienced passersby.
တနင်္ဂနွေနေ့ညနေပိုင်းကဒီရန်ကုန်အမေရိကန်တန်ရုံရဲ့ပုံမှန်လုံခြုံရေးအစမ်းလေ့ကျင့်မှုလုပ်တာမှာအမှုမဲ့အမဲ့ဖြစ်သွားပြီးလမ်းသွားလမ်းလာတွေနဲ့တန်ယုံနီးနားရှိတဲ့သူတွေအနောက်ရှက်တစုံတရာဖြစ်တဲ့ပုံမှာတောင်းမဲ့တဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရတဲ့သူက VOA ကိုပြောခဲ့တာပါမနေ့ကညပိုင်း၈နာရီဝန်းကျင်ကဒီပုံမှန်လုံခြုံရေးအစမ်းလေ့ကျင့်မှာအသုံးပြုတဲ့မျက်ရည်ရိုဘုံငွေတွေပတ်ဝန်းကျင်ကိုပြန့်နှံ့ခဲ့တာမှာအနီးနားမှာရှိတဲ့သူတွေစိုးရိမ်မှုတွေဖြစ်ခဲ့ကြတာပါရန်ကုန်မြို့အတွင်းမှာသတင်းတွေအမျိုးမျိုးဖြစ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ကလာရောက်ရှင်းလင်းခဲ့ရပါတယ်မြေရီယိုဘုံကိုပထမဆုံးအကြိမ်တန်ယုံတွင်စမ်းသပ်ပြုလုပ်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့တန်ယုံဘက်ကတော့ဒီမြေရီယိုဘုံအသုံးပြုမှုနဲ့ပတ်သက်လို့တစုံတရာမထုတ်ပြန်ပါဘူး။အခုဖြစ်ရမှာဘဲသူတဦးတယောက်မှဒဏ်ရာရတာမရှိသလိုတန်ယုံလုပ်ငန်းတွေကိုလည်းနေ့စဉ်ပုံမှန်အတိုင်းဆောင်ရွက်နေပါတယ်လို့တန်ယုံတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အခုနှစ်ဧပြီလကုန်ပိုင်းတုန်းကဒီအမျိုးသားရေးလှုပ်ရှားသူတချို့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်တန်ယုံအဝင်မှာလုံခြုံရေးကိုပို့ပြီးတော့တင်းကျပ်တာတွေရှိလာပါတယ်။ရိုဟင်ဂျာအသုံးလုံးနဲ့ပတ်သက်လို့အမေရိကန်တန်ယုံရှိကန့်ကွက်ဆန္ဒပြတာတွေရှိခဲ့တာပါ။နိုင်ငံတကာမှာတော့ဒီအမေရိကန်တန်ယုံရှိဆန္ဒပြမှုတွေမကြမကြာဖြစ်လေရှိပေမဲ့တချို့ဖြစ်ရတွေမှာတန်ယုံပရယုတ်အတွင်းအထိကိုပဲဒီဝင်ရောက်အကြမ်းဖက်တာမျိုးတွေလည်းချုပ်ခဲ့ရပူပါတယ်ရှင်
။လောင်နိုင်ငံဗီယန်ချင်းမြို့တော်မှာတလနေကကျင်းပခဲ့တဲ့အာဆီယံဖွဲ့ဝင်နိုင်ငံ10နိုင်ငံရဲ့အစည်းအဝေးမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းနေပြီးပိုင်ဆိုင်မှုအငြင်းပွားနေတာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်ပြင်းပြင်းထန်ထန်ဝေဖန်တာတော့မလုပ်ခဲ့ပါဘူး။အာဆီယံကပူးတွဲထုတ်ပြန်လိုက်တဲ့တရားဝင်ကြေညာချက်ထဲမှာတော့တရုတ်ဆိုရဆိုတာကိုထက်သွင်းပြောကြားခြင်းမရှိဘဲမကြသေးခင်ကနဲ့အခုလက်လော့စ်စက်တိုက်ဖြစ်နေတာတွေအပေါ်မှာသူတို့အနေနဲ့အထူးပဲစိုးရိမ်မှုရှိတယ်လို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေကပြောထားပါတယ်။ဒါပြင်တောင်တရုတ်ပင်လယ်အတွင်းငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးအပြင်လုံခြုံစိတ်ချပြီးလွတ်လပ်စွာပင်လယ်ရေကြောင်းနဲ့လေကြောင်းသွားလာနိုင်ရေးကိုဆက်လက်ထိန်းသိမ်းပြီးတော့မြင့်တင်ဆောင်ရွက်ဖို့အရေးကြီးပုံကိုလည်းထပ်လောင်းအတည်ပြုပြောကြားခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကနိုင်ငံတကာခုံရုံးကဖိလစ်ပိုင်နိုင်ငံကိုအနိုင်ပေးခဲ့တဲ့ဆုံးဖြတ်ချက်ကိုလည်းအာဆီယံအဖွဲ့ကဖော်ပြခဲ့ခြင်းမရှိပါဘူး။တောင်တရုတ်ပင်လယ်ပြင်တွင်နေပြီးပိုင်ဆိုင်မှုအငြင်းပွားနေတာနဲ့ပတ်သက်ပြီးဖိလစ်ပိုင်ကတရုတ်နိုင်ငံအပေါ်ကန့်ကွက်ခဲ့တာကိုနိုင်ငံတကာခုံရုံးကဖိလစ်ပိုင်ကိုအနိုင်ပေးခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်အစိုးရဘက်ကတော့ဒီဆုံးဖြတ်ချက်ကိုအတိမတ်ပြုဖို့ညှဉ်းဆန်ခဲ့ပါတယ်။လောင်နိုင်ငံမှာချင်းပါနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်နေပြီးတော့ဒီအစည်းအဝေးကိုတော့ဇူလိုင်လ21ရက်နေ့ကနေ26ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဒီအခြေခံအာရှနိုင်ငံများအသင်းအာဆီယံဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေနဲ့နိုင်ငံပေါင်းဒါဇင်နဲ့ချီကထိတ်တန့်တန်တမန်တွေရဲ့အစည်းအဝေးကိုလောင်နိုင်ငံဗီယန်ချင်းမြို့ကနိုင်ငံတော်ကွန်ဗင်းရှင်းဆင်တာမှာဒီနေ့စတင်လာမှာဒီမြောက်ကိုရီးယားနဲ့တောင်တရုတ်ပင်လယ်အရေးကိစ္စအပါအဝင်လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံသားရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့နိုင်ငံကြီးငယ်မရွေးအားလုံးသောနိုင်ငံတွေကိုကာကွယ်ပေးဖို့စည်းမျဉ်းမူပေါင်းတွေအပေါ်မှာအခြေခံတဲ့နိုင်ငံတကာစနစ်တရက်ကိုကျင့်သုံးနေတဲ့အာဆီယံအသင်းကြီးနဲ့မိတ်ဖက်နိုင်ငံဖြစ်ရတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကဂုဏ်ယူတဲ့အကြောင်းပြောသွားပါတယ်။သိမိစာခင်တို့ကနိုင်ငံကအငင်းပွားမှုဆိုင်ရာခုံတမာရီရုံးကနေတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုဟာခိုင်လုံမှုမရှိဘူးဆိုပြီးဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းအခုလောင်နိုင်ငံမှာထိတ်တန့်တန်တမန်တွေဆွေးနွေးနေကြတာပါနိုင်ငံကခုံတမာရီရုံးရဲ့ဆုံးဖြတ်ချက်ကြောင့်တင်းမာမှုတွေပိုဆိုးစေပြီးတရုတ်ဘက်ကစီးရင်လက်ချက်မှုတွေတိုးလာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေတာပါ အမေရိကန်သမ္မတအိမ်ပြီးတော့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကတော့ဒီကနေ့ဘေကျင်းမြို့မှာတရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးရှင်နဲ့တွေ့ဆုံချိန်မှာဒေသရင်းကိစ္စရပ်တွေနဲ့စိန်ခေါ်မှုတွေကိုတရုတ်အစိုးရနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးပြီးပူးပေါင်းလှုပ်ဆောင်သွားမယ်အကြောင်းပြောပါရရှင်
ဗီဇာယာအိုလံပစ်ကော်မတီ IOC ကရုရှားအိုလံပစ်အကစားအဖွဲ့တစ်ခုလုံးကိုလာမယ့်ရီယိုအိုလံပစ်ပြိုင်ပွဲကနေထုတ်ပယ်သွားမှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်2014ဆိုချီဆောင်သည့်အိုလံပစ်ပြိုင်ပွဲမှာရုရှားအကစားသမားတွေဟာနိုင်ငံတော်ကကြီးမှုတဲ့တားမြစ်ဆေးသုံးဆွဲတဲ့အစီအစဉ်မှာပါဝင်ပတ်သက်နေတယ်လို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေး Water အဖွဲ့ကတက်တည်အထောက်အထားတွေတွေ့ရှိတယ်လို့စီရင်ခံစာထုတ်ပြန်ပြီးရုရှားအကစားအဖွဲ့တစ်ခုလုံးကိုထုတ်ပယ်ဖို့တင်ပြခဲ့ပေမဲ့လည်း IOC ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါမဲ့လည်းအခုလိုရုရှားအကစားအဖွဲ့တစ်ခုလုံးကိုမထုတ်ပယ်တဲ့အပေါ်မှာ water အဖွဲ့ကစိတ်ပြတ်မိတယ်လို့ထုတ်ဖော်ပြောဆိုလိုက်ပြီး American ရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေး agency ကလည်း IOC ဟာခေါင်းဆောင်မှုအခမ်းအနားကိုပြသဖို့ပြက်ကွက်ခဲ့တယ်လို့ဒီဆုံးဖြတ်ချက်ကတန်ရှင်းမှန်ကန်စွာပြိုင်တဲ့အကစားသမားတွေရဲ့အခွင့်အရေးအတွက်ထိုးနှက်ချက်ဖြစ်တယ်လို့လည်းဝေမန်လိုက်ပါတယ် IOC ဥက္ကဋ္ဌ Thomas Bach ကတော့ရုရှားအကစားသမားတွေအနေနဲ့တင်းကျပ်စွာပြဋ္ဌာန်းထားတဲ့စီကံသတ်မှတ်ချက်တွေကိုမပြည့်မီရင်ဝင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ပြောပါတယ် IOC ကအခုလိုဆုံးဖြတ်လိုက်တဲ့အတွက်တားမြစ်ဆေးသုံးဆွဲတယ်လို့တွေးရှိခဲ့တဲ့ရုရှားပြည်ခုံပြည်အကစားသမား68ယောက်ကလွဲပြီးကျန်တဲ့အကစားသမားတွေအနေနဲ့ကတော့အိုလံပစ်ပြိုင်ပွဲဝင်ဖို့အတွက်ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအဖွဲ့နဲ့သက်ဆိုင်ရာအကစားအဖွဲ့ချုပ်တွေရဲ့စေစစ်မှုတွေကိုခံယူသွားအောင်မှာဖြစ်ပါတယ်ခင်ဗျာ
ဇလိုင်လ25ရက်နေ့တင်းလာနေညနေခင်းအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးနားဆင်ရမှာကတော့တိုင်းရင်းသားညီလာခံပေါ်သဘောထားအမြင်ပါကချင်ပြည်နယ်မိုင်းကြရမှာမနက်ဖြန်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုစတင်ကျင်းပတော့မှာပါဒီမိုင်းကြရညီလာခံပေါ်တိုင်းရင်းသားလူငယ်တွေကဘလို့သဘောထားအမြင်ရှိကြပါသလဲ VOA သတင်းတော်ကုမိုးစော်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ21ရာစုပင်လုံနဲ့ပတ်သက်ပြီးဘုံသဘောထားတရားရရှိရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုကချင်ပြည်နယ်မိုင်းကြားရမှာဒီလ26ရက်နေ့ကနေ29ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီညီလာခံဟာမြမပြည်ငင်းချင်းဖြစ်စဉ်အတွက်ဘလောက်အရေးပါတယ်လဲဆိုတာကိုပလောင်ကျောင်းသားနဲ့လူငယ်အဖွဲ့ကမိုင်မျိုးအောင်ကအခုလိုပြောပါတယ
်ဒီအခုလုပ်မဲ့ဒီ21ရာစုပင်လုံညီလာခံအဖွဲ့အထင်မကပဲဒီကျွန်တော်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတော်လည်းနေကျေးဇူးတင်ပါတယ်ဒီနေ့ပြုလုပ်ကြနိုင်နေတယ်လို့ပြောရအောင်လို့နော်အဲ့ဒါကတိုင်းသားတွေလုပ်တဲ့ညီလာခံဆိုမှာတိုင်းသားတွေကဘုံသဘောတူချက်တစ်ခုရပြီဆိုတော့ဒါကမြန်မာနိုင်ငံရဲ့ဒါဆက်မှပြည်သူ့အခွင့်အရေးကလို့ပြောရအောင်လို့
လာမယ့်လမှာကျင်းပမယ့်ငင်းချင်းညီလာခံ21ရာစုပင်လုံအပေါ်မှာမိုင်းမျိုးအောင်ကအခုလိုဆက်ပြောပါတယ
်အခုလက်ရှိအကောင့်တွေပေါ်နေတဲ့ဒီ21ရာစုပင်လုံညီလာခံတိောက်နော်အဲ့ဒီပေါ်မှာကတော့အလုံးစုံကမသိရသေးဘူးပေါ့နော်အလုံးစုံမသိရသေးဘူးဆိုတော့အခုဒီကတစ်ခုကနိုင်ငံရေးချင်းလေးပဲလုပ်တာတော့ဒါအကောင်းဆုံးနိုင်ငံရေးချင်းလေးပဲခုအန်တီပြရတော့ဒါအကောင်းတယ်လို့ကျွန်တော်မြင်လို့ပေါ့နော်ဥတော်လည်းအဲ့ဒီနိုင်ငံရေးချင်းလေးပဲဒါဒီအားလုံးပါဝင်ဆွေးနွေးနိုင်မဲ့နိုင်ငံရေးချင်းလေးပဲဖြစ်ရမယ်အဲပြည်လည်းဥရေးနေရမှာလည်းတန်တူညီမျှမှုရှိရမယ်ဒီသူချက်ချက်ချမှတ်နေနေရမှာလည်းအဲတန်တူညီမျှမှုရှိရမယ်နော်အဲ့လိုမျိုးဖြစ်တယ်ဆိုတော့ဒါတော့ကောင်းတယ်အဲနိုင်ငံရေးချင်းလေးပဲဖြစ်ပါမယ်ပေါ့နော်
မလူငယ်ခေါင်းဆောင်တူဖြစ်တဲ့မင်းအောင်ထောကတော့လက်ရှိငင်းချဲရေးဖြစ်စဉ်နဲ့မိုက်ချာယာညီလာခံအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်တိခရရဆယ်ဘူးကိုနှစ်ဦးနှစ်ဖက်တိခရရဆယ်ဘူးကိုတမတော်ဘက်ကဟိုဒီဟာကိုအမမခံရဲဘူးဆိုတဲ့အနေအထားမျိုးတွေ့ရတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီတမတော်ဘက်ကိုပြန်ပြီးတော့နှိမ့်နှိုင်းပေးရမယ့်သဘောတွေတွေ့ရတယ်တွေ့ရတဲ့အခါကျတော့ဒီငင်းချဲကြီးဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်မြင်တာကတော့ဟိုယုံကြည်မှုကအားနည်းသေးတယ်ပေါ့နော်ယုံကြည်မှုကအားနည်းတဲ့အတွက်ကြောင့်လက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးအနေနဲ့ကတော့ဒီငင်းငင်းကြီးသကောဝိုင်းကိုရောက်ဖို့အတွက်သူတို့ရဲ့ယုံကြည်မှုအားအရင်နည်းသေးတယ်မိုက်ဂျယန်ကဘာဆုံးဖြတ်မလဲဆိုတာတော့ကျွန်တော်မသိသေးဘူးဒီမိုက်ဂျယန်ဆုံးဖြတ်ချက်ပေါ်မှာလည်းအမျိုးတစ်ပုံကြောင်းလဲသွားနိုင်တယ်လို့ကျွန်တော်ယူဆရတယ်ဟုတ
်ရခိုင်လူငယ်တဦးဖြစ်တဲ့ခိုင်လာမင်းကလည်းအခုလိုပြောဆိုပါတယ
်ဒီတဲ့စစ်တင်မှာတည့်ရခံစားနေရတဲ့ကလူငယ်တွေနဲ့အမျိုးသမီးတွေကလေးတွေပဲဖြစ်တယ်ဒီနေ့ဆိုင်တကယ်စစ်မဲ့နေ့ချင်းတခုဖြစ်လာတော့အတွက်ဆိုလို့ရှိရင်လူမင်းအင်ကအမျိုးသမီးရဲ့အသိဒီဒီဒါရဲ့အများကြီးပါဝင်မှတ်တာဒေတာတခုလုံးနေ့ချင်းနဲ့ဆိုတော့ဒီမြင်တာပေါ့အဲ့တော့ဒီခုအခုအရှင်နေမှာလက်ရှိရှင်နေမှာကျတော့ကျွန်တော်နေ့နေ့ချင်းဖြစ်စဉ်တွေမှာလူငယ်တွေရဲ့အဖန်တွေအမျိုးသမီးတွေရဲ့အတန်တွေဆိုတာမျိုးကကျွန်တော်ကရင်အားနည်းနေတယ်လေအဲကျွန်တော်တို့ရဲ့အမြင်ပါ
မိုက်ကြရညီလာခံကျင်းပမဲ့အချိန်မှာပဲတိုင်းရင်းသားလူငယ်တွေဟာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံတရက်ကိုကျင်းပဖို့ပြင်ဆင်ထားပြီး ဒီညီလာခံမှာငင်းချင်းရင်းနဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဒီညီလာခံကိုတိုင်းသားလူမျိုး26မျိုးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့ဒီလ29ရက်နေ့ကနေစတင်ပြီး9ရက်ကြာကျင်းပကြမှာလည်းဖြစ်ပါတယ်။
ကိုမိုးစောဆက်သွဲမင်းမြန်တင်ပြပေးကြတာပါခင်ဗျာတော်တော်ရှင်ပါခင်ဗျာ VOE ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOE ရဲ့ Internet Website စာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာအခုတော့နောက်ထပ်သတင်းဆောင်မှာတပုတ်ကိုဆက်လက်တင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးစကိုင်းခရိုင်မြင်းမူမျိုးအမှတ်နှစ်စာတင်ကြောင်းဤမှာမပေါက်ကွဲသေးတဲ့ဘုံအဟောင်းတွေတွေ့ရှိကြောင်းဤသက်ဆိုင်ရာအာဏာပိုင်တွေကအတည်ပြုပြောကြားပါတယ်ဒီဘုံအဟောင်းတွေကိုတော့နယ်မြေကင်းစစ်တပ်ကလာရောက်စစ်ဆေးပြီးတော့တင်ဆက်သွားတယ်လို့ဆိုပါတယ်ထိုင်းချေဆိုင် VOE သတင်းတော်မဲအီးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းမြင်းမူမျိုးကမင်းတက်တာဖျားလန်းကိုပြုပြင်ဖို့အတွက်မြင်းမူအမှတ်နှစ်စာတင်ကြောင်းနှမ်းမှာရှိတဲ့မြေတွေကိုတူးဖော်ရာကနေမပေါက်ကွဲသေးတဲ့ဘုံဟောင်းတွေဖြစ်တဲ့ဘုံသီး18လုံးကိုဇူလိုင်လ24ရက်နေ့နေ့လယ်တနာရီကျော်ချိန်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။မြင်းမူမျိုးရဲစခန်းကစခန်းမှုစိုးမြင့်ကတော့ဒီဘုံသီးတွေကိုတက်ဆိုင်ရာနယ်မြေခံတပ်ကအန္တရာယ်ရှိမရှိလာရောက်စစ်ဆေးသွားပြီးသိမ်းဆည်းသွားခဲ့တယ်ဆိုပြီးအခုလိုပြောပြပါတယ်
။အော်ဘုံသီးအဟောင်းတွေပါမ။ဒီနေ့ကတော့ဟိုပေါ့ဟိုဖျားသွားတဲ့လမ်းပေါ့အဲ့ဟိုမြေသားလောက်ကိုအဲဟိုဖို့တာပေါ့ဗျာအဲ့ဒါနေမှာအဟောင်းတွေတွေ့တယ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့တော်တော်များများလာတယ်အဲ
18လုံးပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ
့ဟိုကတော့အစ်စ်ပါတယ်သူတို့ဟိုတက်ဆိုင်ရကြာကြတော့လာဖြစ်တယ်ဒါပေမဲ့အန်တယ်မရှိတဲ့ဟိုဘုံတွေပါလို့ပြောပါရယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆက်တူ
ဟုတ်ကဲ့သူကြာသွားရင်ရောအန်ရရှိနိုင်လားဆေးဥမာဆိုတော့နေ
မရှိတော့ဗျာမရှိပါဘူးအတူတူချာစစ်သွားပါကြစစ်ပြီးတော့တို့တက်ဆိုင်ရတက်ဖို့ပဲအလိုက်ပါကြ
ဟုတ်ကဲ့ရှင်ဆိုဘုံသီးကမီးခိုးဘုံလားဟိုဘယ်လိုမျိုးလဲဟိုပောက်ကွဲတဲ့ဘုံလားရှင
်အာမီးခိုးဘုံလို့ပြောပါကြလက်ပစ်ဘုံပေါ့ဟုတ်ကဲ့ခင်ဗျာကျန်တာကပါပြပါမှာဟုတ်
ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့တက်ဆိုင်ရတာတို့ကျွန်တော်အလိုက်ပါက
ြဒီလိုတွေ့ရှိမှုတွေကြောင့်ဒေသခံတွေကြားမှာတော့ပထမပိုင်းမှာစိုးရိမ်မှုတွေနဲ့ရုတ်ရုတ်သေးသေးဖြစ်သွားခဲ့ပေမဲ့နောက်ပိုင်းမှာတော့အနေရမရှိဘူးဆိုပြီးတက်ဆိုင်ရအနာပိုင်တွေကပြောကြားလာတဲ့အတွက်စိုးရိမ်စိတ်တွေညှော့နေသွားခဲ့ရတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်အချို့ကတော့မပေါက်ကွဲသေးတဲ့ဘုံများဖြစ်တာကြောင့်အနေရဘလောက်ထိရှိနိုင်မလဲဆိုတာခံမှန်းလို့မရနိုင်ဘူးဆိုပြီးနောက်ပိုင်းမှာမြေတူးပေါ်တာတွေလှုပ်တဲ့အခါမှာသတိထားလှုပ်ဆောင်မှဖြစ်မယ်ဆိုပြီးဒေသခံတွေကြားမှာတော့ပြောဆိုဝေဖန်မှုတွေရှိနေပါတယ်ရှင
်မဲမပြပြပေးသွားတာပါခင်ဗျာဆက်ပြီးတော့နားဆင်ရမှာကတော့မြေကြီးမှုအကြောင်းမှာဧရာဝတီမြစ်ချင်းတွင်းမြစ်နဲ့ငဝွန်မြစ်ရွေတွေဟာစိုးရင်ရေမှတ်တွေကိုရောက်ရှိနေတာကြောင့်မြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေဂရုပြုကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်မြစ်ရောက်ပိုင်မြို့တွေမှာလည်းနောက်တရက်နှစ်ရက်အတွင်းမှာအထက်ကနေကြလာမဲ့မြစ်ရွေတွေကိုသတိထားကြဖို့လိုအပ်တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ဂီလင်းကပြောပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ချင်းတွင်းမြစ်ရေဟာလက်ရှိခန်းတီးမြို့မှာစိုးရိမ်ရေမှတ်ထက်ငါးဘေခွဲမြင့်တက်နေပြီးကျန်းတဲ့မြစ်ကြောင်းတစ်လျှောက်ကမြို့တွေမှာလည်းစိုးရိမ်ရေမှတ်ရောက်တဲ့အထိမြင့်တက်နေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်။ဒီ
ကတော့ကျွန်တော်တို့ချင်းတွင်းမြစ်ရေကဒီကျွန်တော်တို့ဆက်နွယ်ရေးအတွက်ချင်းတိုင်းမှာနေရဆိုတော့ကျွန်တော်တို့ခန်းတီးမြို့မှာဆိုငါးဘေခွဲလောက်စိုးရိမ်ရေမှတ်ထပ်ပြောင်းနေတာပေါ့နော်။ပြောင်းနေတယ်ဒီနောက်တရက်နေ့ရက်နဲ့အဲ့ဒါနဲ့ဒီကညီမောင်မိုးခံရနိုင်လို့ရှိရတဲ့ကြောင့်လို့ဒီနေ့ဒီညီရတော့အဲ့ဒါတင်ရတယ်လေဒီမှာဆက်ရှိနေတဲ့အနေအထားပေါ့နော်။သူရဲ့အောက်မှာရှိနေကျွန်တော်တို့ဒီပုံမနေပေါ့နော်။ပုံမနေပေါင်းနေပေါ်လိုက်ဒီနေ့ကငင်းငင်းချင်းနေဘုံတော်ကရနေပြီ။ရောက်နေတဲ့အနေအထားလေးပေါ့နော်။ဒီညနေပဲကြောင်းနေတဲ့အနေအထားလေးရှိနေ။ဒီဒီရရနဲ့ဒီညနေပဲအထက်မှာဆက်ပြီးတော့ဒီနေ့ဝင်အနေအထားရှိပါလေ။
ဒါပြင်မြမပြည်အထက်ပိုင်းမှာမိုးဆက်ပြီးရွာနေအောင်မှာဖြစ်လို့မုံရွာမြို့မှာလည်း24နာရီအတွင်းစိုးရိမ်ရေမှတ်ကိုရောက်ရှိမှာဖြစ်ပါတယ်။အေယာဝတီမြစ်ရေဟာလည်းရွှေကူမြို့နဲ့ဟင်္ဒရာမြို့တွေမှာစိုးရိမ်ရေမှတ်ကိုကျော်လွန်နေပြီးမြမနိုင်ငံအထက်ပိုင်းမှာမြင့်တက်နေတဲ့မြစ်ရေတွေဟာနောက်3ရက်အတွင်းအောက်ပိုင်းကိုစီးဆင်းလာမှာဖြစ်လို့မြစ်ရေဆက်ကြီးနေအောင်မှာဖြစ်ပါတယ်
။အေယာဝတီမြစ်ကတော့ဟိုပါเนาะဒီတော်မရွှေကူမတော်တာဒိညာလေဘီကိုသူကကျော်သွားပြီပေါ့နော်။တော်တော်ကြီးသွားဒီနောက်နည်းရတော့ဆိုရင်တော့တပီခွဲတော့ဒီဒိညာလည်းပဲထမှာတော့တပီခွဲတော့တက်တက်လာနိုင်တဲ့အနေအထားလေးတွေရှိတယ်ပေါ့နော်အင်းဒရာကတော့ဒီဒိညာလည်းပဲအထက်မှာတော့သွားတော့ရှိနေဒိညာလည်းပဲမှာရှိနေဆုံးပေါ့နော်ဒီမနေ့ထက်လောက်ကြာရင်တော့ဒိညာလည်းပဲအောက်ကို10စင်တီမီတာလောက်ကြာသွားပြီးသွားရင်တပတ်စာလောက်ကြာရင်သူကဒိညာလည်းပဲအထက်ကိုပြန်တက်လာနိုင်တဲ့အနေအထားလေးတွေရှိတယ်ဘာကြောင့်လဲဆိုတော့ဒီအပေါ်ကဆင်းလာတဲ့ကြီးကလည်းကျွန်တော်တို့မကွေး အောင်လာနောက်ထိရောက်နေတဲ့အနေအထားလေးတွေဆိုတဲ့အကြောင်းကိုနာရန္တရာမှာလည်းဒီကျင်းလောက်ရေးကြပြီးတော့တော့နေရသွင်းလောက်နေတဲ့အချိန်ကျတော့ဒါညလည်းပဲပြန်ကြုံမဲ့အနေအထားလေးရှိပါတယ်
ဗမော်မြို့မန္တလေးမြို့စကိုင်းမြို့ညောင်ဦးမြို့နဲ့မြင်းမှုမြို့တွေမှာလည်းနောက်၃ရက်အတွင်းမြစ်ရေဆက်လက်မြင့်တက်လာမှာဖြစ်ပါတယ်။ငဝုံမြစ်ရေဟာလည်းငတိုင်းချောင်းမြို့မှာစိုးရိမ်ရေမတ်အထက်ရှိနေမြဲဖြစ်ပြီးချင်းတွင်းမြစ်နဲ့အေယာဝတီမြစ်ရေတွေအောက်ပိုင်းကိုစီးဆင်းလာအောင်မှာဖြစ်လို့နောက်၅ရက်အတွင်းစိုးရိမ်ရေမတ်အထက်မှာရှိနေအောင်မှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မုတ်တုံဝင်ချိန်မိုးရသည်မှာWestern disturbance လို့ခေါ်တဲ့အနောက်လေဝေးလိုင်းတွေဝင်ရောက်ပြီးလက်ရှိမိုးရွာသွန်းနေတာဖြစ်တယ်လို့ဦးကျော်မိုးဦးကဒီနှစ်ရဲ့မိုးလေဝသအထူးခြားဖြစ်စဉ်ကိုအခုလိုရှင်းပြပါဗျာ။
အဓိကတော့ဟိုပါဗောဒီနှစ်ကဒီဟိုပါဗောနော်ဒီအထူးခြားချက်ပေါ့မိုးလေဝသအထူးခြားချက်ကတော့ဟိုသွားအောင်ပြောဖို့ပဲဒီမုတ်တုံအင်အားနေပြီးတော့မှဒါညည်တွေကြီးနေတဲ့အနေအထားသွားအောင်ဒီ Western disturbance အားကောင်းတယ်ဗောနော်။ပုံမှန်ချင်းတော့ဒီ Western disturbance ဟာကျွန်တော်အရင်လောက်ကနေစပြီးတော့ကျွန်တော်တို့မုတ်ပုံဝင်ပြီးတော့ဟိုဆန်းနေစစမ်းမှာတတိပီးကြောက်ွယ်သွားတဲ့အနေထားလေးတွေရှိရပါတော့เนาะ။ဟောပြောတဲ့အနေထားလေးတွေရှိနေတယ်။ဒီနှစ်ကြတော့ဒီကိုကောင်းနေတဲ့ပြင်ကြောင့်ဒါ climate change ပေါ့เนาะ။ရန်သူလူကြောင်းနေမှုကိုဒါသိရှိရတဲ့အချက်အနေနဲ့ကျွန်တော်အနေနဲ့ပြောလို့ပါတယ
်။လက်ရှိမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရွာနေတဲ့မိုးဟာဇူလိုင်လကုန်ပိုင်းလောက်မှသာအာရော့သွားမှာဖြစ်တာကြောင့်မြစ်ရည်တွေဟာလည်းမိုးနဲ့သွားမှကျဆင်းသွားမှာဖြစ်ပါတယ်။ဒါကြောင့်ချင်းတွင်းအေယာဝတီမြစ်ကြောင်းတစ်လျှောက်နေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။သောင်းနေရေးအတွက်အလို့သမီးတွေဟာလူသားတွေနဲ့ရင်မောင်းတန်းပြီးအလို့လုံနေကြတာပါ။အိမ်ပြင်ထွက်ပြီးလှုပ်လှုပ်ကြရတဲ့အလို့သမီးတွေရဲ့ဘေးကင်းလုံခြုံရေးအတွက်လက်ရှိမြန်မာနိုင်ငံတရားဥပဒေအရတရားဥပဒေကိုလက်တွေ့ကျင့်သုံးနေတဲ့အာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့တာဝန်ရှိတဲ့အတိုင်းမမမမခိုင်ခံခန့်ခန့်ရက်တီကာဝယ်ပေးနေတာမျိုးရှိပါရဲ့လားလုံလောက်ပါရဲ့လားဆိုတာအခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပို့ထားပေးပါကိုယ်တိုင်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပို့ထားလို့ရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။နောက်မှအင်္ဂါနေ့ညမှာတဆမန်တရိုက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးပါရစေ။အာဖဂန်နစ္စတန်နိုင်ငံမှာဒီနှစ်ပထမနှစ်ဝက်အတွင်းအရက်သားထိခိုက်သေဆုံးမှုအရေအတွက်ကစံချိန်တင်အရေအတွက်ကိုရောက်ရှိလာကြောင်းအစိုးရကစားသည့်တစ်ခုကဖော်ပြပါရယ်ထိခိုက်သေဆုံးတဲ့အရက်သား9100ထဲမှာ3ပုံတပုံနီးပါးကကလေးငယ်တွေဖြစ်တယ်လို့ကုလလူခွင့်ရေးမဟာမင်းကြီးယုံနဲ့အာဖဂန်နိုင်ငံဆိုင်ရာကုလအထောက်အကူပြုအဖွဲ့တို့ကထုတ်ပြန်တဲ့အစိုးရကစားမှာဖော်ပြထားပါရယ်အစိုးရကစားထုတ်ဝေရဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်2009ခုနှစ်ဇန်နဝါရီလကစလို့ရေးတွက်ခဲ့တာမှာအရက်သား6400နီးပါးသေဆုံးဒါမှမဟုတ်လဲထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အစိုးရကစားကဖော်ပြပါတယ်။ဒီနှစ်အတွက်ရက်သားသေဆုံးမှုအရေအတွက်စံချိန်တင်အမြင့်ဆုံးရောက်ရှိလာနေတာနဲ့အတူအခြေအနေတွေကပိုပြီးဆိုးဝါးလာနေတယ်လို့ကုလအစိုးရကစားကမှတ်ချက်ချပါတယ်။အရက်သားထိခိုက်သေဆုံးမှုအများစုအတွက်တော့တာလီဘန်အဖွဲ့အစ္စလာမ်အစိုးရ IS အဖွဲ့နဲ့အစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့တခြားအဖွဲ့တွေကိုအစီရင်ခံစာမှာအပြစ်ဖို့ထားပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတပ်ဖွဲ့တွေကြောင့်ထိခိုက်သေးဆုံးမှုအရေအတွက်ကလည်းတိုးလာနေတယ်ဆိုတာကိုတော့အစီရင်ခံစာမှာတွေ့ရှိထားပါတယ်။မြေပြင်တိုက်ပွဲတွေနောက်အသေးခံဘုံးခွဲတိုက်ခိုက်မှုတွေနဲ့စစ်အတွက်မပေါက်ကွဲသေးပဲကျန်းရှိနေတဲ့စစ်လက်နက်တွေကြောင့်အထိနာဆုံးဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ထိခိုက်ဒဏ်ရာရသူတွေထိခိုက်သေးဆုံးရသူတွေရဲ့မိသားစုဝင်တွေရဲ့ဒီတိုက်ခိုက်မှုတွေကြောင့်သူတို့ဘဝတွေအပေါ်ဘလို့တက်ရောက်စေတယ်လဲဆိုတဲ့ကိုရွေပြောဆိုချက်တွေနဲ့အစင်ခန်းစာကိုဖော်ပြထားတာပါဒီလိုပြောဆိုကြတဲ့အထက်မှာလဲလူထုလူတန်းစာအလှပေါင်းစုံကတိုက်ခိုက်မှုဒဏ်ကိုခံစားခဲ့ကြရသူတွေပါဝင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရRavina Shandasani ga VOA ko pyo ba de.
We're talking about children who were going outside to play and they never come back.
Kazabo apyin twa yin ba daw ma pyan ma la daw de khle ri chang pyo tha ba de. ဖျားဝိပြုကိုထိုင်နေတဲ့အမျိုးသမီးတူသူ့နားမှာဘုံပေါက်လို့တေခဲ့ရတဲ့ဖြစ်ရပ်ကိုလည်းကျမတို့ပြောကြပါတယ်။ကိုယ့်လို့ကိုယ်လို့နေတဲ့တိုးចောင်းသားတူရဲ့အကြောင်းလည်းပါပါတယ်။တိုးအုပ်ကိုចောင်းနေရင်ပဲအစိုးရဘက်ကအဖွဲ့တွေရောက်လာပြီးသူ့ကိုဒုံးနဲ့ရိုက်နှက်ခဲ့တာပါ။သူ့စီကတည်င်းအစအနာထွက်လာအောင်လို့တဲ့ဒုတ်ကျိုးတဲ့အထိအပြင်းထန်ရိုက်နှက်ခဲ့ကြတာပါ။
အစင်းခန်းစားထဲမှာဆိုးဆိုးဝါးဝါလို့ခွင့်ရေချိုးဖောက်မှုတွေနဲ့အလွဲသုံးစားပြုမှုအထောက်အထားတွေလည်းပါတယ်လို့ပြောခွင့်ရရှမ်ဒက်ဆာနီကပြောပါတယ်။အမျိုးသမီးနိုင်ငံရေးသမားတွေရဲရာရှိတွေဟာတမင်တကာပြစ်မှတ်ထားချင်းချောက်ခံရပြီးတချို့တွေမှာအသက်တောင်ခံရတယ်လို့သူကပြောပါတယ
်။ There's also the use of children, the recruitment and the use of children in
ကလေးတွေကိုလည်းအသုံးချကြပါတယ်။ကလေးတွေကိုစုဆောင်ပြီးလက်နက်ကင်ပဋိပက္ခတွေမှာအသုံးပြုပါတယ်။နောက်ယောက်ျားလေးတွေမိန်းကလေးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းရှိပါတယ်။ပညာရေးဆိုင်ရာအဆောက်အအုံတွေကိုတိုက်ခိုက်တယ်။ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာအဆောက်အအုံတွေကိုတိုက်ခိုက်တယ်။အစုလိုက်အပြုံလိုက်ပြန်ပေးဆွဲမှုအပါအဝင်အရက်သားတွေကိုပြန်ပေးဆွဲတယ်။လက်လွတ်စပယ်လူတွေကိုကွပ်မျက်ပစ်ကြပါတယ်
။လူခွင့်ရေးအတွက်ရက်တီလှုပ်ရှားချသူတွေရှင့်နေတွေသတင်းထောက်တွေနဲ့တရားသူကြီးတွေဆိုရင်လည်းတိတ်ကိုအန်ဒီရဲ့အပေးခံရနိုင်သူတွေပါလို့ရှမ်ဒက်ဆာနီကပြောပါတယ်။အရက်သားတွေကိုတမင်ရည်ရွယ်ပြစ်မှတ်ထားတာနဲ့အရက်သားတွေအများအပြားရှိတဲ့ဒေသတွေမှာလက်နက်ကြီးတွေကိုအသုံးပြုတာတွေဟာစစ်ရာဇဝတ်မှုဒါမှမဟုတ်လေလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုကျူးလွန်ရာရောက်စေနိုင်တယ်လို့လည်းသူကပြောပါတယ်။အရက်သားတွေထိခိုက်သေးဆုံးမှုအတွက်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ရမှာဖြစ်ပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစင်ရမှာဖြစ်တယ်လို့လည်းကုလလူ့အခွင့်အရေးယုံပြောခွင့်ရကပြောဆိုသွားပါတယ်ရှင်။
မန္တန်ကြီးထိုက်ပြပြပေးသွားတော့ပါခင်ဗျာတင်းလာနေညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOE ကနေဒီတင်းလာနေညနေပဲအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ခင်ဗျာ VOE ရဲ့ Radio ညနေခင်းအစီအစဉ်ပြပြခြင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုညနေ9:00နာရီကနေ8:00နာရီအထိ Asia 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာတော့သတင်းကျဉ်းချုပ်ကိုမက်ခင်ဖြူတွေကတလှည့်ကြီးညာပြပါမယ်ခင်ဗျာ
American Democratic Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံအကြိုတင်းနေနေမှာပဲပါတီဥက္ကဋ္ဌ Debbie Wasserman Schultz ကယာရုကနေနှုတ်ထွက်မဲ့အကြောင်းကြေညာလိုက်ပါတယ်။လာမယ့်နိုဝင်ဘာလအထိသမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းအဖြစ်နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton ကိုဒီညီလာခံမှာတရားဝင်အတည်ပြုမှာပါ။သမ္မတလောင်းဖြစ်ရေးအတွက်ရှင်ပြိုင်မှုတွေမှာ Mrs. Clinton အတွက်ထင်မှတ်မထားလောက်အောင်နောက်ဆုံးချိန်ထိအကျိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ Vermont ပြည်နယ်ထက်လွတ်တယ်မဲ့ Bernie Sanders ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းဒီတချိန်ထိုးအားကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သေရတဲ့အီးမေးလ်တွေပေါက်ကြားခဲ့ပြီးချိန်မှာပဲအခုလိုမျိုးနှုတ်ထွက်မဲ့အကြောင်းကြေညာတာပါရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်က night club တစ်ခုမှာဒီနေ့မနေ့အစောပိုင်းကပြစ်ခတ်မှုဖြစ်တာကြောင့်လူ2ဦးသေဆုံးပြီးဒီပြစ်ခတ်မှုနဲ့ပတ်သက်တဲ့လူတအူးထက်မင်းကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဖလော်ရီဒါပြည်နယ် Fort Myers မြို့ Club Blue night club အပြင်ဘက်မှာဒီတနင်္လာနေ့အစောပိုင်းတုန်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုအတွင်လူပေါင်း14ယောက်ထက်မင်းလည်းထိခိုက်ဒဏ်ရာရခဲ့ပြီးတချို့ကတော့ဒဏ်ရာအခြေအနေစိုးရိမ်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။ဂျာမနီနိုင်ငံနိုဝင်ဘာမြို့အနီးဘာဗာရီးယားပြည်နယ်အန်စပတ်မြို့မှာကိုကိုကိုအသေးခံဘုံးပေါက်ခွဲခဲ့တဲ့ဆီးရီးယားနိုင်ငံကရွှေ့ပြောင်းလာသူအသက်28နှစ်အရွယ်အမျိုးသားဟာစိတ်ရောဂါဝေဒနာနဲ့ဆေးဝါးကုသခံခဲ့ရသူဖြစ်တယ်လို့တေချောင်းကြံစီဘုံနှစ်ကြိမ်ကြိုးစားခဲ့သူလည်းဖြစ်တယ်လို့ဂျာမနီအစိုးရရာရှိတွေကပြောပါရတယ်။အဲ့ဒီမျိုးကဒီဂီတပွဲတစ်ခုတည်းဝင်ခွင့်ပိတ်ပင်ခံခဲ့ရပြီးတဲ့နောက်တနင်္ဂနွေနေ့ကအသေးခံပေါက်ခွဲတိုက်ခိုက်ခဲ့တာမှာလူ12ယောက်ဒဏ်ရာရခဲ့ပြီးတော့ဒီထဲမှာ3ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။စူလလ24ရက်နေ့ညနေပိုင်းကရန်ကုန်အမေရိကန်တန်ရုံအတွင်းပုံမှန်လုံခြုံရေးအစမ်းလေ့ကျင့်မှုတစ်ခုလှုပ်ဆောင်ခဲ့ရမှာပတ်ဝန်းကျင်ကသူတွေအတွက်အနောက်အရှေ့တစုံတရာဖြစ်ခဲ့တဲ့အပေါ်တောင်းပန်တဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမက်ကွန်ပျူတာကကြေညာပေးခဲ့တာပါခင်ဗျာ။တနင်္လာနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကတော့မက်ဆီမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ပီတာဟန်လေးပါ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ voanews.com/miss မှာလည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီအခုအစီအစဉ်ကိုဒီမှာဆုံးသက်မှာမို့ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာတစ်ခါပြန်ဆုံကြအောင်ပါ VO ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.